အမေရိကန်နိုင်ငံရဲ့ဝန်ကြီးကွန်ဒိုလီဇာရိုက်ကမြန်မာနိုင်ငံရဲ့ဝန်ကြီးဦးညာဝင်းကိုနယူးယောက်မြို့ကုလသမဂ္ဂဆိုင်ရာအာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့လူအခွင့်အရေးဆိုင်ရာပြောင်းလဲမှုတွေလိုအပ်နေကြောင်းအလေးနဲ့ထားပြီးပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ရဲ့သဘောထားနဲ့ဆောင်ရွက်ချက်တွေအပေါ်မှာ NCGUB ညွန်ပေါင်းအစိုးရရဲ့ကုလသမဂ္ဂဆိုင်ရာတာဝန်ကဦးတောင်းထွန်းကိုကျွန်တော်ထင်မောင်စုကဆက်သွယ်မေးမြန်းခဲ့ရမှာ။
ဟုတ်ကဲ့ဟိုမနေ့က US နဲ့အာဆီယံနိုင်ငံကြီးဝင်ကြီးတွေအစည်းအဝေးမှာနိုင်ငံနာမည်နဲ့ပတ်သက်လို့တော်တော်လေးအငင်းပွားကြတယ်ပေါ့နော်။ဘာဆိုကြီး American နဲ့ဒီအနောက်ဒီမိုကရေစီနိုင်ငံတော်တော်များများကဒီမြန်မာဆိုတဲ့အသုံးတော့လက်မခံဘူးလေ။သူတို့အနေနဲ့ဘာမာပဲသုံးတဲ့အခါကျတော့ဘာမာနာမည်ဆိုင်ဖို့တက်မလားမြန်မာနာမည်ဆိုင်ဖို့တက်မလားတော်တော်ငင်းပွားကြတယ်။ဆိုတော့နောက်ဆုံးအနေနဲ့ကတော့ဘာမာရောမြန်မာရောမတက်ဖဲနဲ့ကျဲဦးညံဝင်းဆိုတဲ့ name plate ပေါ့နော်ဒီ sign board ပဲကပ်ပြီးတော့ဒီဗမာလန်ထောင်ပေးထားရပေါ့နော်ဆိုတဲ့ဟာမျိုးဖြစ်သွားတယ်လို့ကျွန်တော်တို့သိရတယ်။အဲနောက်တစ်ခုကတော့အဲ့ဒီအစည်းအဝေးမှာပဲဒီ US ကဒီနိုင်ငံကြီးဝန်ကြီး Condoleezza Rice ကနေပြီးတော့ဒီဗမာနိုင်ငံကခဏဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးဖြစ်ပေါ်တိုးတက်မှုဟာကမ္ဘာရေစီးကြောင်းရဲ့အပြင်ဘက်ကိုရောက်နေတယ်။နောက်ဗမာနိုင်ငံကနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေလူခွင့်ရေးတွေကိုပိုကောင်းလာအောင်အလုပ်တင်တယ်ဆိုပြီးတော့ပြောသွားတယ်လို့လည်းကျွန်တော်တို့သိရတယ်။ဒါကဘာကိုပြတယ်လဲဆိုရင်ဒီ American နိုင်ငံလေးနဲ့ဗမာနိုင်ငံမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်ဘလောက်ဆိုရင်မကင်းဖြစ်နေတယ်။เนาะဒါကိုပြတယ်။နောက်တစ်ခုကအခုလိုမျိုးတခြားအာဆီယံနိုင်ငံကြီးဝင်ကြီးတွေရှေ့မှာမှတ်ချက်ပေးတဲ့သဘောဟာเนาะဒီဗမာနိုင်ငံကိုဒါပြုပြင်ပြောင်းလဲမှုတွေလုပ်ဖို့တွန်းအားပေးလိုက်ရုံနဲ့မကဘဲနဲ့အဲ့ဒီပြုပြင်ပြောင်းလဲမှုတွေလုပ်ဖို့နေရာမှာဒီအာဆီယံကလည်းပဲဒီသဆိုင်ရာအဖွဲ့အစည်းတစ်ခုအနေနဲ့လုပ်ဖို့တာဝန်ရှိတယ်ဆိုလိုတယ်လို့ကျွန်တော်တို့အနေနဲ့သုံးသပ်ပါတယ
်။ဟုတ်ကဲ့ဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာအခုချိန်ထိဓမ္မပိအရေးကိစ္စကိုအရေးယူနိုင်ခြင်းမရှိတာကဒီဗီဒီယို၃ပိုင်ခွင့်ရှိတဲ့နိုင်ငံတွေကဗီဒီယိုပါဝါ၃နေလို့လားဒါမှမဟုတ်ကုလသမဂ္ဂကိုနိုင်ခဲ့အတွင်းမှုချုပ်ကိုဖီအာနန်ကိုရင်ကမြန်မာပြည်နဲ့ပတ်သက်ပြီးကြိုက်တွေ့တာမှာအားနည်းနေလို့လားတော့
ကိုဖီအာနန်ဘက်ကအားနည်းမှုလို့တော့ကျွန်တော်တို့ပြောလို့မရဘူး။ဘာလို့ဆိုတော့ဒီ American UK ဒီ United Kingdom နဲ့ဒီပြင်သစ်နိုင်ငံတွေကဒါဗမာနိုင်ငံကိစ္စကိုကုလသမဂ္ဂမှာတင်ဖို့ဒါကျွန်တော်တို့ကြိုးစားခဲ့တာရှိပါတယ်။ဆိုတော့အဲ့ဒီဘိုင်းနေမှာအထူးကကျွန်တော်တို့ဒါစီဖြစ်နေတာကတော့ဒီ B2 အာနာ၃မိုင်ခွင့်ရှိတဲ့ဒီတရုတ်နဲ့ရုရှားတို့ရဲ့သဘောထားဖြစ်ပါပဲ။ဒါကနေ့အထိပဲခက်ခဲဖြစ်နေပါသေးတယ်
။ဟုတ်ကဲ့ဒါပေမဲ့အခုမြန်မာပြည်ကိုဒီ UN ကကိုယ်စားလှယ်တွေလွှတ်တဲ့ကိစ္စ Mr. Paulo Sergio Pinheiro တို့ Mr. Razali တို့ဝင်ခွင့်မပေးတဲ့ကိစ္စတွေရှိနေတယ်။နောက်တစ်ခါ UN အဖွဲ့အစည်းတွေပြည်တွင်းမှာလွတ်လပ်သွားလာလို့မရလို့ခက်ခဲတွေ့တဲ့အကြောင်းတွေအရလည်းကျွန်တော်နိုင်ငံတကာသိဖြစ်နေတယ်ဗျာ။အဲ့ဒီကိစ္စတွေကိုပို့ပြီးဒီတိုးတက်လာအောင်ကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့ဒီတဲ့ပို့ပြီးတခုလုပ်တင်တယ်လို့မယူဆဘူးလား
အဲယူဆပါတယ်ကျွန်တော်တို့လည်းပဲဗမာပြည်ကိစ္စကိုလွန်ညွေးကောင်စီအဆင့်မှာခိုင်တွယ်တဲ့ဆိုတာကျွန်တော်တို့တိုက်တွန်းနေတာပဲဒါပဲပြောပြောနယူးယောက်မှာဒီ World Summit ပေါ့နော်ဒီထိပ်သီးခေါင်းဆောင်တွေရဲ့အစည်းအဝေးကိုအကြောင်းပြုပြီးတော့နိုင်ငံကကနိုင်ငံကြီးဝင်ကြီးတွေရှိနေပါတယ်ဆိုတော့အဲ့ဒီရှိနေတဲ့ကာလမှာဗမာနိုင်ငံနဲ့ပတ်သက်လို့စိတ်ဝင်စားမှုရှိတဲ့မိတ်ဆွေနိုင်ငံတွေကနေပြီးတော့အဲလို့သဘောဆွေးနွေးမှုမျိုးတွေပေါ့နော်တချို့နိုင်ငံတွေဆိုလို့ရှိရင်လည်းဒီတရုတ်နိုင်ငံရဲ့ဝင်ကြီးနဲ့ဆွေးနွေးပြီးတော့ဟာလာဗမာကြီးကိစ္စနဲ့ပတ်သက်လို့တွန်းအားပေးမှုတွေပေါ့နော်ဆွေးနွေးမှုတွေလုပ်လိမ့်မယ်လို့ကျွန်တော်တို့ယူဆတယ်။နောက်တစ်ခုကဒီအောက်တိုဘာလရဲမှာလည်းပဲဒီဗမာနိုင်ငံနဲ့ပတ်သက်လို့ဒီအစင်းမြင့်အစည်းအဝေးတစ်ခုဖြစ်နိုင်ဖို့အတွက်ဒါတွေကိုလည်းပဲကျွန်တော်တို့ UN ကိုတောင်းဆိုနေတာရှိပါတယ်
။ဟုတ်ကဲ့ဆွေးနွေးပိုင်းမှာရှိတဲ့ဒီအတိုက်ခံလူခွင့်လှုပ်ရှားသူလူမှုအဖွဲ့အစည်းတစ်ခုကခေါင်းဆောင်တစ်ယောက်ကလည်းပြောနေတယ်အခုဒီဖိလစ်ပိုင်အလှကြဥက္ကဋ္ဌတာဝန်ယူတဲ့အချိန်မှာဒီလုံခြုံရေးကောင်စီမှာမြန်မာကိစ္စကိုအရေးပေးဖို့ဆိုတာဖိလစ်ပိုင်နိုင်ငံရဲ့အနေအထားနဲ့ဥက္ကဋ္ဌရာထူးယူစဉ်ကာလတည်းမှာမြန်မာပြည်အကြောင်းလုံခြုံရေးကောင်စီမှာဆွေးနွေးမှုအလားအလာဘယ်လောက်ရှိတယ်လဲခင်ဗျာ
အဲ့ဒီလိုမျိုးကျွန်တော်တို့ဒီဒေသဆိုင်ရာနိုင်ငံတစ်ခုကဒီလိုမျိုးသဘောထားတွေအတန်တွေထွက်လာတာအများကြီးကျွန်တော်တို့အထောက်အကူပြုပါတယ်ဒါပေမဲ့လက်တွေ့အနေအထားမှာတော့အခုစက်တင်ဘာလထဲမှာကဒီမှာက UN ပြည်ပြင်ပြောင်းလဲရေးကိစ္စတွေနဲ့တော်တော်လေးအလုပ်များနေတဲ့ကာလဖြစ်တယ်လေဒါကြောင့်မလို့ဒီစက်တင်ဘာလထဲမှာတော့တိတ်တော့မျောလင်းလို့မရဘူးဒါပေမဲ့လို့ဘာပဲပြောပြောဒီဖိလစ်ပိန်းရဲ့လူမျိုးရေးကောင်စီသက်တမ်းကဒီဇင်ဘာ2005เนาะနှစ်ကုန်တည်ရှိမယ်ဆိုတော့ဖိလစ်ပိန်းအနေနဲ့ဗမာပြည်အတွက်လှုပ်ဆောင်ပေးနိုင်တဲ့အကူအညီပေးနိုင်တဲ့စွမ်းရှိပါတယ်ဒါကြောင့်မလို့ခုလိုမျိုးဖိလစ်ပိန်းမှာရှိတဲ့လူလူလူဖွဲ့စည်းတွေကနေပြီးတော့ခုလိုမျိုးဒီသူတို့အစိုးရတွေကိုတိုက်တွန်းတောင်းဆိုမှုတွေလုပ်တာကျွန်တော်တို့အနေနဲ့အများကြီးကြိုးဆိုပါတယ်
ကိုဗီအနန်ဗမာပြည်သွားနိုင်မယ်အလားအလာဘယ်လောက်ရှိတယ်ထင်လဲခင်ဗျ
ဆက်ပြီးတော့ကြိုးပမ်းနေတဲ့အပိုင်းရှိတယ် Pasal bujuk dan sih kalau pekerja rasio, hari cikam mama, kopi anak tuan ini kisahu, jangan lo nilai syarini dia panjang. Kopi anak ni terdengar di zaman di sini dia kacau. UN ini ni lautan lautai de, si sentia pelu jangan lo niemai.
NCG juga nyombang suaya kulatam kasaya ayasi utang tongko setua mimang kerap